of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ14ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ19နဲ့25ရုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလောက်တို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုလူလွတ်တရင်ဆန်းကနေအလွန်အရေးကြီးတဲ့ဆန္ဒမျိုးတစ်ခုပြုလုပ်ခဲ့တယ်လို့ဒီကနေ့ပြောပါရယ်။နယ်သာလန်နိုင်ငံတဟိတ်မြို့ ICJ တရားရုံးကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ချီတဲ့ပြည်သူတွေကြိုဆိုခဲ့ပါရယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတော့တာလီဘန်တပ်ဖွဲ့ရဲ့လက်ချက်ကြောင့်အစိုးရလုံခြုံရေးတပ်သား25ဦးထပ်မံတေဆုံးသွားပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ခဲ့တဲ့ဒေါက်ဆန်းစုကြည်ဒီကနေ့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ဒီလိုမျိုးဂမ်ဘီယားနိုင်ငံနဲ့အပြန်အလှန်ကြားနာမှုအပြီးနိုင်ငံတကာတရားရုံးဘက်ကဆုံးဖြတ်ချက်ချနိုင်ခြင်းနဲ့ပတ်သက်လို့
တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှသူအားလုံးရှောင်လဲချက်တွေပြီးတဲ့အခါမှာပြောတာက order လို့သုံးပါလေ။အဲ့ဒါ provisional measures လို့ခေါ်တယ်။ not the law ဆောင်ရွက်မှုသုံးတော့ကျွန်တော် we will issue the order
။နိုင်ငံတကာဥပဒေရေးရာပညာရှင်တဦးရဲ့သုံးသပ်ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ရခိုင်ပြည်နယ်ဘူးသီးတာအောင်မှာရိုဟင်ညာကျေးရွာတရွာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့သတင်းနဲ့အတူအေအေတာဝန်ရှိတဲ့သူတွေဘက်ကဒီစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်ကောက်ခံမယ်ဆိုတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်သုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုဒူလွတ်တွင်ရင်းစခန်းကနေအလွန်အရေးကြီးတဲ့ဆန္ဒပြလုံမှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနှစ်ကုန်ပြန်ဆဖို့သူ့ဘက်ကပေးထားတဲ့သတ်မှတ်ရရောက်ဖို့တရင်မလောက်အလိုမှာပဲမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့အခုလိုဆန္ဒခဲ့တာဖြစ်တယ်လို့သူ့ရဲ့တာဝေးပြစ်ဒုံးကျည်တွင်နဲ့နျူကလ িয়ার ဆန္ဒမှုတွေပြန်လုပ်မယ်လို့လည်းချိန်ချောက်ပြောဆိုထားပါတယ်။အစိုးရပိုင်း KCNA သတင်းဌာနကတော့ဒီကနေ့ဘာကိုဆန္ဒခဲ့တယ်လဲဆိုတာပြောဆိုမသွားသလိုတပ်ပုံတွေကိုလည်းဖော်ပြမသွားပါဘူး။ဒါပေမဲ့လည်းဒီတစ်ကြိမ်စမ်းသပ်မှုကိုပြီးခဲ့တဲ့တစ်ပတ်ကလိုပဲတိတ်ကိုအရေးပါတဲ့ rocket drone engine နဲ့ဆိုင်းတဲ့စမ်းသပ်မှုပြုလုပ်ခဲ့တဲ့ဆိုဟေဂျူလူလွတ်တရင်စခန်းမှာပဲပြုလုပ်ခဲ့တာလို့ပြောပါရယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ဂျွန်လကစပြီးတော့တာတိုနဲ့တာလာပြစ်ဒုံးကျည်စမ်းသပ်မှုပေါင်း73ကြိမ်တက်မနေပြုလုပ်ခဲ့ပြီးပါပြီ။မြောက်ကိုရီးယားအနေနဲ့တာဝေးပြစ်ဒုံးကျည်ဆိုင်ရာနေပညာတွေကိုအသုံးပြုပြီးတော့ဆိုဟေဂျူလူလွတ်တရင်စခန်းကနေပဲ satellite ဂျူလူတစ်စင်းကိုအာကာသထဲလွတ်တင်နိုင်ရရှိတယ်လို့ကြွမ်းကျင်သူတို့ကသုံးသပ်ထားပါရယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရသွားပြီလို့မနေ့တောက်ချာနေ့မှာနှစ်နိုင်ငံလုံးကတီးကြစီကြေညာလိုက်ပါတယ်။အခုလိုနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြေညာလိုက်တဲ့အတွက်အမေရိကန်လည်းသမားရိအနေနဲ့လည်းအကျိုးရှိစေမှာဖြစ်ပြီးတော့ပိုကြီးတဲ့လည်းထွန်းစပ်တွေကိုဝယ်နိုင်မှာဖြစ်တယ်လို့ဒေါနယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်ဆိုရနဲ့ကုန်သွယ်ရေးသဘောတူညီချက်ကအလုံးကိုကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမားထရမ့်ကသတင်းတော်တွေကိုအင်မီတော်မှာပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုနှစ်ဖက်သဘောတူခဲ့ကြပြီးတော့အခုလိုသဘောတူလိုက်တဲ့အတွက်နှစ်ဖက်ကုန်သွယ်ကုန်တွေကိုလည်းရှောင်လွှဲနိုင်မှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်ဝန်ရှိသူတွေကပြောပါတယ်ဒီကုန်သွယ်ရေးသဘောတူညီမှုကြောင့်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာဉ်ထွက်ကုန်ပစ္စည်းတွေစွန့်ရင်နဲ့ဆေးဝါးပစ္စည်းတွေကိုပို့ပြီးတော့တင်သွင်းနိုင်တော့မှာဖြစ်တယ်လို့လည်းတရုတ်အာဏာပိုင်တွေဘက်ကပြောပါတယ်အမေရိကန်သမ္မတထရမ့်ကတော့လေယာဉ်ထွက်ကုန်ပစ္စည်းဝယ်မှုတစ်ခုတည်းတင်ပဲသိမကြခင်မှာအမေရိကန်ဒေါ်လာ50ဘီလီယံလောက်အထိရှိလာမှာဖြစ်တယ်ဆိုပြီးပြောပါရယ်တရုတ်နိုင်ငံအနေနဲ့လာမယ့်နှစ်အတွင်းမှာအမေရိကန်ရဲ့ကုန်ထုတ်ပစ္စည်းတွေလေယာဉ်ထွက်ကုန်ပစ္စည်းတွေစွမ်းအင်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုအနည်းဆုံးဒေါ်လာဘီလီယံ200လောက်အထိတိုးမြင့်ပြီးဝယ်သွားဖို့ကြေညာပြုထားတယ်လို့လည်းအမေရိကန်အစိုးရထိပ်တန်းအရာရှိတူကဒီနောက်တွေကိုမနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
ပရိုတင်းနိုင်ငံမှာနိုင်ငံရဲ့အရှုပ်ထွေးတွေ EU ကနေပရိုတင်းခွဲထည့်ရေး Brexit ကိစ္စအဆုံးသတ်မဲ့အချိန်တန်ပြီလို့ပရိုတင်းဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲအနိုင်ရမယ့်ခေါ်မှမနေ့ကပြောဆိုသွားပါတယ်ဒီရက်လဟာ Conservative Party အနေနဲ့ထူးထူးခြားခြားအနိုင်ရလိုက်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ် Get Brexit done ပရိုတင်းခွဲထည့်ရေးကိစ္စပြီးအောင်လုပ်မယ်ဆိုပြီးတော့မဲဆွယ်စည်းရုံးခဲ့တဲ့ဝန်ကြီးချုပ် Johnson ကလွှတ်တော်ကပယ်ချထားတဲ့ Brexit ခွဲထည့်ရေးကနဦးမူကြမ်းကိုအတည်ပြုနိုင်ရေးအနိုင်ရ Conservative Party နဲ့အားပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။သတ်မှတ်ထားတဲ့အတိုင်း2020ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုဥရောပသမ္မတကနေပရိုတင်ခွဲရမယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကကတိပြုပြောဆိုသွားပါတယ်။ Conservative Party ကိုပထမဆုံးထောက်ခံပေးခဲ့ကြတဲ့ Labour Party ဝင်တွေကိုလည်းဝန်ကြီးချုပ်ကကျေးဇူးတင်စကားပြောဆိုခဲ့တယ်လို့ တနင်္ဂနွေနေ့ကိုစာပြုမဲ့ကွန်ဆာဗေးတစ်အစိုးရတရားဖွဲ့ဖို့ကိုလည်းကတိပြုသွားခဲ့တာပါအစိုးရဖွဲ့ဖို့ဘရစ်ဒင်းဗဟိမကြီးစီကတောက်ချာနေကခွင့်ပြုမဲ့ရထားပြီးဖြစ်တဲ့ဝန်ကြီးချုပ်ဂျွန်ဆန်ကတနင်္ဂနွေကွန်ဆာဗေးတစ်ပါတီကလောက်ကန်ပေးရမယ်ဆိုတဲ့သဘောမျိုးဆိုလိုရင်းဖြစ်တယ်လို့ပြောပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကွန်ဆာဗေးတစ်ပါတီဟာအမှတ်နေရ
ကျွန်တော်တို့ကတော့ဒီအခုနောက်ဆုံးမှာသူအားလုံးရှောက်လဲကြပြီဖြစ်ပြီးရေကုန်သမားတွေကနီးနားကပင်လယ်ပြင်ထဲမှာနောက်ထပ်ရုံလောင်းတစ်ခုကိုလိုက်လံရှာပွေနေကြတယ်လို့လည်းညူဒီလည်းရတဲ့ဘက်ကပြောပါတယ်မိတော့ပောက်ကွဲမှုကြောင့်အဲ့ဒီအကျွမ်းနာတဝိုက်ကပင်လယ်ပြင်ထဲမှာကြောက်တုံးနေမိတော့ချော်နေတဲ့တခြားဓာတ်ပစ္စည်းတွေနဲ့ညဉ့်ညံ့နေပြီးတော့တိတ်မမြင်ရပဲလည်းဖြစ်နေပါတယ် ငါးရီနှစ်နှစ်တည်ပြီးရေမှာဘောလုံးပေါ်နေတာတွေခန်းစမှာတင်းနေရတွေကိုရေကုန်သမားတွေတွေ့ရတယ်လို့ရဲတပ်ဖွဲ့ရဲ့ကြီးညာချက်မှာပြောထားပါတယ်။မနေ့တောက်ကြနေတုန်းကတော့ရုံအလောင်း6လောင်းကိုအလွန်အနေနဲ့များတဲ့ဂျားကပဲစစ်တပ်ကအထူးကျွမ်းကျင်သူတွေကကျုံးပေါ်ကနေရှာဖွေတွေ့ရှိခဲ့ပါတယ်။ကျုံးပေါ်ကမိတော်ပောက်ကွဲမှုကြောင့်မိဘတွေနဲ့တန်းငွေတွေထွက်နေတဲ့အတွက်ရှာဖွေကြေးဖွဲ့တွေ ူမီတာနဲ့တင်မဲ့တည်ဆုံးနိုင်တယ်လို့လည်းနယူးဇီလန်အနာပိုင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ကတော့ပျောက်ဆုံးနေတဲ့သူရဲ့လူနှစ်ယောက်ကိုအခုချိန်ထိရှာလို့မတွေ့သေးကြောင်းဒါပေမဲ့ကျိုးနဲ့တိတ်မွေးတဲ့ပင်လယ်ထဲမှာတော့ရုံလောင်းတစ်ခုကိုတွေ့ရှိထားတယ်ဆိုပြီးတော့ပြောပါရခင်ဗျာ။
VOA American Fan ညနေပဲမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြနေပါတယ်နယ်သာလနိုင်ငံတဟိတ်မြို့နိုင်ငံတကာတရားရုံး ICJ ကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ချီတဲ့ပြည်သူတွေကြိုဆိုခဲ့ကြပါတယ်။လူမျိုးရုံးတပ်ဖြတ်မှုကာကွယ်တားဆီးရေးနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာနိုင်ငံကိုစား ICJ တရားရုံးတော်မှာဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့တွေက၃ရက်ကြာခုခံရှောင်လည်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ရခိုင်မြောက်ပိုင်းကနေရွှေဝင်ကြာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခလုံးခဲ့ရတဲ့ဖြစ်ရဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့ဆိုပြီးကမ္ဘောဒီးယားနိုင်ငံကမြန်မာကို ICJ တရားရုံးတော်မှာဆွဲချက်တင်ထားတာပါ။မြန်မာနိုင်ငံတွင်ဆက်ရှိနေတဲ့ရွှေဝင်ကြာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဆက်ပြစ်မဲ့အလားအလာတွေလက်ရှိနေတာကြောင့် ICJ မှာတရားရင်ဆိုင်နေတဲ့အတော်အတွင်းဒီလှုပ်ရက်တွေကိုတားဆီးနိုင်ရင်အတွက်ကြားဖြတ်အရေးယူဆောင်ရွက်ချက်တွေကို ICJ ကချမှတ်ပေးဖို့လဲကမ္ဘောဒီးယားနိုင်ငံကပန်ကြားထားပါတယ်။ဒီဇင်ဘာလ10ရက်ကနေ23ရက်နေ့ထိ ICJတရားရုံးကြားနာမှုမှာတော့အဲ့ဒီဆွတ်ဆွဲချက်တွေကိုဒေါက်အောင်ဆန်းစုကြည်ကညှင်းဆုပ်ခဲ့တယ်လို့ ICJ မှာကြားနာမဲ့ဆင်းကနေမြန်မာနိုင်ငံကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့ပါတယ်။ Rangers ဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွတ်ဆွဲနေတဲ့လောက်လူအခွင့်အရေးကျိုးလုံမှုတွေမရှိဘူးလို့ညှင်းဆုပ်ထားပါတယ်
။ထိုင်းထိုက်ကန်ခေါင်းဆောင်တနတောင်ကသူ့ပါတီကိုထောက်ခံတဲ့သူတွေအနေနဲ့ငြင်းငြင်းစွာဆန္ဒပြဖို့ဒီနေ့မှတောင်းဆိုလိုက်ပါတယ်သူ့ရဲ့ Future Forward ပါတီအနေနဲ့ဖက်သိမ်းခံမဲ့အခြေအနေနဲ့ရင်ဆိုင်လာရချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အသက်40နှစ်ရှိဖြစ်တဲ့တိုက်ခိုင်ကောင်းဆောင်တနတောင်ဟာစစ်ကောင်းဆောင်ဟောင်းလဲဖြစ်တဲ့ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာဦးဆောင်တဲ့အစိုးရကိုပြီးခဲ့တဲ့မတ်လရွေးကောက်ပွဲချင်းမှာဘီဂျင်ကစပြီးတော့အများဆုံးစံကျင်ဝေဖန်ခဲ့သူတူဖြစ်ပြီးတော့ဒီရွေးကောက်ပွဲဟာလည်းစစ်တပ်ကိုမျက်နှာသာပေးဖို့အတွက်လိုလိုကျူးကန်ချေလှယ်ခဲ့တာဖြစ်တယ်ဆိုပြီးတော့အတိုက်ခံတွေဘက်ကပြောပါတယ်ဆန္ဒပြတဲ့သူတွေဘက်ကပဲဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ကြမ်းဖက်မှုအလုံးကိုသူတို့အနေနဲ့ကန့်ကွက်တယ်လို့တန်တောင်ကဆန္ဒပြပွဲမတိုင်ခင်မှာသတင်းတော်တွေကိုပြောပါတယ်ဆန္ဒပြပွဲတွေကိုတော့ဒီကနေ့ညနေ9နာရီမှာဖန်ကောက်မြောင်လှုပ်ဖို့အတွက်စီစဉ်ထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဂန်ဒီပြည်နယ်မှာတာလီဘန်တပ်ဖွဲ့ရဲ့လက်ချက်ကြောင့်အစိုးရလုံခြုံရေးတပ်သား25ဦးထပ်မံတိစုံသွားတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ကော်ရာဘတ်ဒေသကအာဖဂန်စစ်အခြေစိုက်စခန်းတစ်ခုမှာရှိတဲ့လုံခြုံရေးတပ်သား9ဦးကသူတို့တပ်ဖွဲ့အချင်းချင်းမနေ့ညကပစ်ခတ်တိုက်ခိုက်ပြီးတော့စခန်းထဲကလက်နက်ခဲရနဲ့စစ်ကားကိုခိုးယူပြီးတပုံတပ်ဖွဲ့တွေရှိတဲ့ဒေသဖက်ကိုထွက်ပြေးခိုးလုံသွားတယ်လို့လည်းပြည်နယ်အကြီးအကဲဂူလမ်ဟာဘစ်ဇာရာက VOA ကိုပြောပါရယ်။ဒီဖြစ်ရကြောင့်အာဖဂန်အစိုးရတပ်သား9ဦးထပ်မံတို့လည်းထိခိုက်ဒဏ်ရာ ပြည်အတွက်ကိုမကြာခဏဆိုသလိုချက်ကားပြောဆိုလဲရှိတဲ့တာလီဘန်တပ်ဖွဲ့ကတော့ဒီတက်ခဲမှုဟာသူတို့လက်ချက်ဖြစ်ပြီးတော့အစိုးရတပ်သား30နဲ့ဦးထက်မနည်းကိုတပ်ဖြတ်ခဲ့တဲ့အပြင်စစ်ခန်းကိုပါတင်ပိုက်ခဲ့ကြတယ်လို့ကြေညာချက်ထုတ်ပါတယ်။ဒီသတင်းမှာအစောပိုင်းတုန်းကလည်းတာလီဘန်တွေနဲ့ပတ်သက်နေတယ်လို့ဆိုတဲ့ရဲအရာရှိတဦးရဲ့ပြစ်ခတ်မှုကြောင့်စပူးပြည်နယ်တောင်ပိုင်
Nanamu Kuni Pay Pawan Chao Yao Tega Liakus Boniga Tabula Delu, Nanga Kuni Pay Agency Ga Pyola Bare, Pigere Septemala Grega, Teyauta Khan Gaya Gusu and Tesondu Hangayo Shida Vilo, Actions Against Hunger, Namo Kamamu Dai Pwega Pyobare. ပြန်ပြီးဆွဲခံရတဲ့အထက်ကနောက်ဆုံးချန်နေသေးတဲ့တယောက်ဖြစ်တဲ့ခရစ်ကတော့ချက်ချင်းပြန်လို့ပြေးဖို့သူတို့ကတောင်းဆိုလိုက်ပါတယ်။ငမခေါမမှုတိုက်ဖြတ်ရေးဖွဲ့ကဝန်ထမ်းအုပ်ရေမောင်းအုပ်နဲ့ကျမကြီးဝန်ထမ်း၃ဦးတို့ဟာဘောနူပြည်နယ်မှာအလုံးကိုဒုက္ခရောက်နေကြတဲ့သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေစေမှာပြန်ပြီးဆွဲခံရရတဲ့ဖြစ်တယ်လို့အဲ့ဒီဖွဲ့ကပြောပါတယ်။ ကျွန်တော်တို့ကတော့ဒီအောက်စုကဲလိုမျိုးတစားကန်လေးကိုပြန်မလွတ်ပေးတဲ့ပုံမှာလဲအလုံးမဲဝမ်းနေမိတယ်ဆိုပြီးပြောပါတယ်ပြန်ပြီးဆွဲသွားတဲ့စစ်တွေးကြတဲ့ဘုံဖွဲ့ဟာဘုကိုဟာဖွဲ့ကနေခွဲထွက်သွားတဲ့အားရစုံရောက်ဖွဲ့ဖြစ်တယ်လို့လဲယူဆရပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနားလောင်နေကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ် မြန်မာနိုင်ငံပေါ်မှာဂမ်ဘီယာနိုင်ငံကနေရိုဟင်ညာတွေပေါ်လူမျိုးတုံးသက်မှုဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုသွားပြီးရင်ဆိုင်ခဲ့တဲ့မြန်မာအနေနဲ့အပြန်အလှန်ကြားနာမှုတွေပြီးမှာတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကတုံ့တက်လိုက်ပါတယ်ဒီကနေ့မှာတော့နယ်သာလန်နိုင်ငံ The ဟိတ်တရားရုံးကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မြန်မာဆိုရကိုယ်စားလှယ်အဖွဲ့ကိုနေပြီးတော့မှပြည်သူတွေကတောင်းတပြချိုးဆိုခဲ့ကြပါတယ်အကြောင်းစုံဆက်ပြီးပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေပေါ်မှာလူမျိုးတုံ့တက်ဖြတ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံ့ ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့နယ်သာလန်နိုင်ငံ
အခုကြားခဲ့ရတဲ့အတန်ကတော့နေပြည်တော်နိုင်ငံတကာလေဆိပ်ကနေနေအင်ကိုပြန်လာနေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလမ်းမဝဲရတခြားကပြည်သူတွေဝန်ထမ်းနေနဲ့အကြောင်းသူအကြောင်းသားတွေကြိုးစိုးနေကြတဲ့အတန်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့နိုင်ငံကောင်းဆောင်အမိကောင်းဆောင်အမေစုကတက်ခွန်ဆက်နေတဲ့ဖြစ်နေပါပြီ။ဒါဆိုရင်တိုင်းပြည်အတွက်သူဟလာကဘာလည်းပတ်ပြ
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူပဲခိုးတိုင်းကကိုမင်းမင်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်မိလျှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီဖြစ်ပါတယ်။ဆိုတော့ဒီနိုင်ငံတကာတရားရုံး ICJ ရဲ့အမိတ်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတက်ပြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိ
provisional measures look for it, not the law song yemu, don't know, we will issue the order as soon as possible. အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်အဲ့တော့အခုဘလောက်ကြာမယ်ဆိုတာတော့ခမ်းမန်းတို့ခက်သားပဲတရားသူကြီးတွေကိုယ်တိုင်အခုတို့အမှုတမှုရဲ့မဟုတ်ခင်ဗျာအခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာအခုမှာဂမ်ဘီယာစတင်တာနိုဝင်ဘာလ၁၇ရက်ဆိုရင်ဒီနေ့ဆိုရင်တလနဲ့၃ရက်ရှိပါပါပြီ ဒါပေမဲ့မြန်မာအားကြားနာမှုပြီးတာနဲ့ရက်ပဲရှိတာတည်းတယ်အဲ့တော့ဘလောက်ကြာမလဲဆိုတော့အကြည့်ကြမပြောနိုင်ဘူးအခုနောက်ကျွန်တော်အထင်ကတော့ခရစ်စမတ်တိုင်ခင်ဖြစ်ဖို့ဖြစ်တင်တဲ့ဖြစ်မှာပါဖြစ်ဖို့
အခွင့်အရေးနဲ့တော့ခရစ်စမတ်ပြီးမှာပဲအဲ့ဒီ provisional measure RTJ အမိန့်ကိုထုတ်လိုက်မှာလို့ကျွန်မလည်းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုကြည့်ပါလေခင်ဗျအမိန့်ကတကယ်လို့ဂမ်ဘီယာမ
ตีนอ่ะนี่ဖြတ်ပြီးကိုအဲ့ဒါနံပါတ်1ချက်ပါအဲ့ဒါနဲ့အဲ့ဒါကိုဒီဆိုင်ကတရားရုံးကမပေးဘူးဆိုရင်မခုနှစ်ပြည့်ဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့
ဆိုတာကတော့မြန်မာအစိုးရပိုင်းအနေနဲ့အဲ့ဒါကိုဆက်လက်ရှောက်လဲမလားမရှောက်လဲဘောဒါကတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောသလိုရှင်းနေပါတယ်။ဒေါန်ဆန်းစုကြည်ဟာတရားရင်ဆိုင်အပြီးမှာတော့နယ်သာလန်နိုင်ငံ ICJ တရားရုံးအထည်သူ့ကိုလိုက်လံဝင်းရံအားပေးတယ်မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောက်ကြနေတော့ကန
ခိုင်ကင်းမှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုတွေဟာလူမျိုးတုံးစက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်နာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွေရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ဒါဟာဆိုရင်ရခိုင်ပြည်နယ်အပါဝင်နိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။စူရာတွေကို ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ ဒီနေ့ညတည်းရလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာကျေးရွာတရွာပေါ်လက်နက်ကြီးကြီးကြားရောက်တဲ့အကြောင်းတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကရိုဟင်ဂျာကျေးရွာတရွာမှာဒီကနေ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ဒါဟာစစ်တပ်ဘက်ကလက်နက်ကြီးကြီးကြားရောက်ပေါက်ကွဲတာလို့ဒေသခံတွေကပြောပါတ
ကျေကျောက်ပောက်ခွေခဲ့တာကြောင့်နေနှလုံးမီးလောင်တော်ပြီးကြေးရသွားတဲ့ထွက်ပြေးနေရတယ်လို့ဘူဒီတော်မျိုးနဲ့ပြတုလှတော်ကိုယ်စားလေဦးအောင်တောင်းရွှေကပြောပါတယ်။ဟုတ်တယ်ကျွန်တော်တို့ဘူဒီတော်မျိုးနဲ့စံကိုတော်အောင်စုမှာမနေကလေးကတော့စစ်တုံဖျားကုန်းပေါ်ကနေပြီးတော့ဟိုတက်မတော်ဘက်ကလည်းနေကြည့်တယ်တခက်တည်းအဲ့ဒီတခက်တည်းလည်းနေကြည့်တာစံဦးစံဒီတင်ကြည့်ရောမှာဟိုကြားပြီးတော့ပောက်ခွေမ ชินาอีจอนอกมาเปลี่ยนพี่รอไอ้ตะนัดจีเปลี่ยนผิดเตะขะมาไอ้ดิเส้นเส้นจีวอมาอ๋อไอ้นะลงบ่เนาะกาลาบอร์ดาสุดะโหมุสลิมเนี่ยนอกเดียวอ๋อมอติจาสุดะไอ้แม่ไอ้บ่เนาะดูดูไอ้หูลงไม่ลงดอเลยไตปูผิดตาไม่ใช่บ่ดูโหอ่ะดิโลเวอะพยากรบอกกันเลยพี่รอดิโลโหอะชิพักกูดิโลปิณิจาบ่าเนไดปิณิไอ้ลงนี้
ဒီနေ့မနေ့ပိုင်းကအဲ့ဒီဆင်ပြေပြေယူရင်းကြကြေးပါမှာတိုက်ပွဲဖြစ်ပေါ်တာမရှိပဲတပ်ဖက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်အရင်ကလည်းတေဆုံးလူတွေရှိခဲ့တယ်လို့အခုလည်းဒေသခံတွေကြောက်ပြီးတော့ပြေးသွားကြတာကြားပြီးအဲ့ဒီစင်ကုန်းတော့အုပ်စုမှာဦးရင်သာရှရှားတောင်မယုံတော့ပွားတော့စပထားဆိုတဲ့ယူတွေတယောက်တယောက်လူတယောက်မှမရှိတော့ဘူးအကုန်လုံးဆွဲပြစ်ကုန်ပြီအဲ့ဒီမှာ တကယ်တော့အုပ်စုမှာဆိုလို့ရှိရင်ဒီစင်ပြင်းကြီးတော့တော်တော်လေးကျန်တယ်အဲ့ဒီယောဂလူတွေနဲ့တရှုံကထွက်ပြေးနေကြပါတယ်ခင်ဗျအဲ့ဒီစင်ပြင်းရောမှာအရင်ကလေးကလေဒီဟိုတက်ကပြစ်လို့ဟိုငါးရှာတဲ့လူတယောက်ဆုံးသွားတာရှိတယ်နောက်ပြီးတော့တခါဒီလက်လက်ကြီးတွေကြားပြီးမှဟိုကိုဝန်သေးမြို့သမီးတယောက်ကိုဝန်ပြတ်သက်သွားတာလည်းရှိတယ်
စင်ပြင်းဒေသခံတူကတော့တိုက်ပွဲမရှိဘဲခုလိုလက်နက်ကြီးတွေတိုက်ခတ်နေတာကြောင့်ကျွန်တော်တို့ကြောက်လန့်နေကြရတယ်လို့ပြောပါတယ်။တိုက်ပွဲလည်းမရှိဘူး။ရမတိုက်ပွဲလည်းမဟုတ်ပါဘူး။ဟိုလာကြည့်တယ်လို့ဟိုဒီနှစ်တော်မင်းလာပါတယ်။ဟိုညာကနေဟိုကျွန်တော်တို့ကဘူးကောင်းနေကြတာဟိုတိုက်ပွဲလည်းမဟုတ်ကနေကျွန်တော်တို့ကဟိုနင်းလောင်နေပါလေဟိုတော့ကတောက်ခဲရောနေမှာငွားမှာပြင်ဆင်ကြပါလေကျွန
ဲ့ဒါကြောင့်ကျွန်တော်တို့ရွာသားတွေကကြောက်လန့်နေကြရတယ်။တိုက်ပွဲမရှိဘဲနဲ့ပြစ်လို့ကျွန်တော်တို့ရွာကမီးလောင်ရတာ။အဲ့ဒါကြောင့်ရွာသားတွေကြောက်လို့မနေရှင်ကြဘူးလို့စင်သေးဒေသခံတို့ပြောပြတော့တာပါ။စင်တရိုဟင်ဂျာကျေးရွာကိုကြားတဲ့လက်နက်ကြီးကြီးဟာဒူးတီတောင်မြို့နယ်30တဘုံဖျားအနီးမှာရှိတဲ့တပ်ကပစ်တာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်ကိုယ်စားလှယ်တွေကပြောဆိုကြပါမယ်။အနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှောက်ပြောခွင့်ရဖို့မုံကြီးဝင်းစော်ဦးကတော့သူတို့ဖြစ်တာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒါတော့မဟုတ်ဘူးဒီနေ့တိုက်ပွဲဖြစ်တာဒီအဲ့မှာမှမဖြစ်ဘူးတိုက်ပွဲဖြစ်တာဒီလက်ကာကျေးရွာပေါ့ဗျာလက်ကာတော့မြောင်းမြို့နယ်ကလက်ကာကျေးရွာနားမှာပဲဖြစ်တာပြန်တဲ့နေရာပဲနေရာမှာဖြစ်တာမပြေဘူးမလုပ်ဘူးအော်အဲ့ဘက်မှာတိုက်ပွဲလည်းမဖြစ်ဘူးကျွန်တော်တို့အဲ့စင်တွေပြင်းထားမှာကျွန်တော်တို့တက်ကုန်မရှိဟုတ်နည်းနည်းတော့လွဲနေတယ်လက္ခဏာမှာတော့အခုချိန်ကြီးဖြစ်နေလို့
ဗုဒ္ဓတော်မျိုးနေဖက်တွေမှာအစိုးရတက်နေရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်တာလက်တလို့မရှိပြင်းနေပြည်ထောင်ရေးပိုင်းက NLD ပါတီဥက္ကဋ္ဌတူဦးကိုလည်းအဲဆက်ကဖန်စီထားတာရှိသလိုဒီကနေ့မှလည်းကျေးရွာတင်းတို့လက်နက်ကြီးကြားရောက်ပေါက်ကွဲစေတာကြောင့်ထိတက်ခင်တွေထွက်ပြေးနေရတာလည်းဖြစ်ပါတယ်စင်ပြေပြင်ကျေးရွာဟာရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတစ်ခုဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်
။ကိုတက်နိုင်ပါရှင်တစ်ဆက်တည်းပါပဲစေအပိပခတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကအခွန်ကောက်မယ်ဆိုပြီးကြေညာလိုက်တဲ့အကြောင်းပြောပြပေးကြပါတယ်။မြန်မာစစ်တပ်နဲ့စေအတင်းမှနေစေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့အနေနဲ့လာမယ့်2020ခုနှစ်မှာတော့ရခိုင်ပြည်နယ်တွင်းမှာရခိုင်ပြည်သူအာဏာအဖွဲ့ဆိုပြီးထူထောင်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေစီကနေအခွန်ကောက်သွားမယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်။ဒေသခံစီးပွားရေးလုပ်ငန်းရှင်တချို့ကတော့ AA အဖွဲ့အနေနဲ့ဘလို့အစီအစဉ်နဲ့အခွန်ကောက်ခံမယ်ဆိုတာမသိသေးတဲ့အတွက်မှတ်ချက်ပေးဖို့ခက်ခဲကြောင်းပြောတယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒါဟာ AA ရဲ့ဝါဒဖြန့်တဲ့လုပ်ရည်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကုန်းအင်တင်ပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်အဖွဲ့ကနေသူတို့အဖွဲ့လှုပ်ရှားရဒေသတွေမှာစီမံကိန်းနဲ့စီးပွားရေးလုပ်ငန်းလုပ်ကင်သူတွေထံ2020ခုနှစ်ကစပြီးတော့အခွန်ကောင်းစင်နဲ့ငွေကြေးစတဲ့ကောက်ခံတော့မယ်လို့အေးပြောခွေရခိုင်တုခကပြောပါတယ
်ဒီစဉ်ရှိတာကိုကျွန်တော်တို့အစီအကျုံးလေးတာအရာဝန်ပြောပြီးတယ်ရဲ့အတိအကျတော့ဟောစာမရှိသေးဘူးဒါမဲ့လို့ဒီ2020ခြေမှာတော့ကျွန်တော်တို့အဲ့ဒါလှုပ်ပြတော့မှာဟောဒီကတော့စီးပွားရေးလုပ်ငန်းဟိုကြီးတွေလို့ပြန်နော်ကိုယ်တမလည်းလုံးလေးစပ်ပြီးတော့မဟုတ်ပါဘူးအဓိကတော့ဒီစီးပွားရေးလုပ်ငန်းအကြီးစားတွေပေါ့
လက်ရှိရခိုင်ပြည်တွင်းမှာရှိတဲ့စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေကိုစီစစ်နေစေလို့ခိုင်တုခကဆိုပါတယ်ရခိုင်ပြည်နယ်တွင်းလိုအပ်ချက်အရရခိုင်ပြည်သူအန္တပိုင်ဖွဲ့ထူထောင်သွားမယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်ခိုင်ပြည်သူအန္တပိုင်ဖွဲ့ဒီတောင်ရလို့ရှိတော့အချိန်နေရလိုအပ်ချက်အရပေါ့နော်ဒါကျွန်တော်တို့ရဲ့ဒီအနေထားပုံမှာမူတည်ပြီးရောကျွန်တော်တို့ဒါလောက်တာဖြစ်ချင်းချုံမှုဘယ်လောက်ရှိလဲဆိုတဲ့ဥစ္စာကတော့ဟိုအဲ့လိုမျိုးပြောဖို့ကတော့ဟိုခက်တာပေါ့ဟိုတော့မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဟိုရခိုင်တပြည်လုံးကတော့ခံကျက်ထားမှုတို့ဒီခိုင်တပ်တို့ကတော့ကျွန်တော်တို့ဒီရခိုင်ပြည်အနှံ့မှာတော့ကျွန်တော်တို့အသာအခြေစိုက်ထားပြီးပြီပေါ့နော
်ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်သူတော်လှန်ရေးအာဏာကိုအတိမပြုမှုကိုအဓိကဦးစားပေးမှဖြစ်ပြီးအကောက်ခွန်ကိုမြန်မြန်ဆဆကောက်မှာမဟုတ်ဘူးလို့သူကဆိုပါတယ်
ဒီကိုင်းပြင်းနဲ့ဆိုးရဖို့ဝင်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးပုံမှုကြီးမင်းသားကတော့အေးဖွဲ့ရပြောဆိုချက်တွေဟာဝါရဖြတ်တဲ့လောက်ရလို့သုံးသပ်ပါတယ်ဘယ်လိုလို့ရှိရလဲညာကျွန်တော်တို့ဆိုးရရဲ့အတွက်မဟုတ်ဘူးအောင်ပါတို့ရောက်နေရပါတယ်တို့အဲ့တော့တို့မနေ့ကျေအောင်ရည်နေရတာဒါရှိမလဲဒီလိုလို့ကျွန်တော်တို့ကနိုင်ငံတော်သမားရဲ့တာဝန်ခံရတဲ့ပုဂ္ဂိုလ်တွေအရင်ရောက်လို့ เป็นจ้าตียาบีแม่เป็นลูกศิษย์เนี่ยลูกสาวแม่สุรามติยาตีเลยด้วยมาเช่าไปบุกเข้าเข้าจังสิบเดือนมิวสิบวันลงงานสิบดูสิบดูอุคิมองจีก็เปลี่ยวว่าเลยบลูมิวดูบลูศิษย์เนี่ยบลูลูกเจบลูมิวที่เขาดูดีสิเนี่ยจู่จู่ว่าบาสิเนี่ยตัวเดียวจะรีวอร์ดที่ชาติยามาเป็นจันทร์ว่าเช็ดเดินเช็ดเดินเช็ดมองนะที่อะไรวันนั้นวิ่งทางลูกยามาเปลี่ยนลูกยามาปนนะกูที่อะไรทำอะไรเรา
ที่นี่เจ้าดูแลปีเด็กกูเลยนะบ้ามาเป็นชายยามาดีดีบลูที่เจนี่เนี่ยดูเข้าไปดูตัวนี้อะไรอะไรก็จะนอนร่วมไม่ได้ที่บ่จ้ะชิมินเนี่ยเปล่าว่ามิวเนี่ยยี่จังปูสังยี่ลงงานเช่นดูการ์ดอ่ะยี่จังคือมาคอมเพย์สังยามาสิบแม่แล้วแม่เห็นแต่มาคอมเพย์สังยามาบอกคุณรู้เปล่าวะเลยเอ้ยคนเนี่ยจันโอรุเจ้าดูเปล่าว่าตัวเองมันจันโอรุโมโตเนตัวละบ่ถ้าข้ามาเลยจันโอรุเรื่องเดียวเข้าขนาดรู้บารู้หันตาละรู้ถ้าข้ามารู้มันจะยื
ကျွန်တော်တို့လည်းခက်ခဲရတော့ရှိမှာပေါ့အနေနဲ့များတော့ရခိုင်ပြည်နယ်တွင်ရေချောင်းသွားလာမှုနဲ့ဂုံပစ္စည်းတင်စားမှုလှုပ်ဆောင်ရင်အေးရခိုင်လက်နက်ကန်တပ်ဖွဲ့ကိုအကြောင်းကြားဖို့အေးဘက်ကနိုဝင်ဘာ21ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်ပူတီတောင်ရတိတ်တောင်မြောက်ဦးမင်းပြားကြောက်တော်မြေပုံအန်ဘုံလူချုံမြို့နယ်စစ်တွေမြို့နယ်တချို့နယ်ချင်းပြည်နယ်ပလဝမြို့နယ်တို့
ဒီကိုရီးယားနိုင်ငံကသူရဲ့မဟာဗျူဟာမြောက်နုကလျာပြီ၎င်းတို့ရဲ့2021ရခိုင်အိမ်မက်တွေကိုအကောင့်တွေပို့ဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်နှံ့ပြတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လဲတမရော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရေးမှာရှင်စနေညနေခင်းအတွက်သတင်းစီစဉ်တွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းအနေနဲ့အတူစနေညဒဲရီလိုင်းဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုရိုလွတ်တင်ရေးစခန်းကနေအလွန်ရေးကြီးတဲ့စံတပ်ပြလုံမှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနေ့ကုန်ပြန်စဖို့သူဘက်ကပေးထားတဲ့တမန်ရရဖို့သတင်းပလောက်အလိုမှာပဲမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့အခုလိုစံတပ်ခဲတာ င်ငံစလုံးကတည်ချစီကျင်းပပါတယ်အခုလိုနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကျင်းပလိုက်တဲ့အတွက်အမေရိကန်လက်သမားတွေအနေနဲ့အကျိုးရှိစမှာဖြစ်ပြီးတော့ပိုကြီးတဲ့လက်ထွန်ဆက်တွေကိုဝယ်ယူနိုင်မှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်တရုတ်အစိုးရနဲ့ကုန်သွယ်ရေးသဘောတူညီချက်ကအလွန်ကိုကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကသတင်းထောက်တွေကိုအင်္ဂလိပ်လိုမှပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုနှစ်ဖက်သဘောတူခဲ့ကြပြီးအခုလိုသဘောတူလိုက်တဲ့အတွက်နှစ်ဖက်ကုန်သွယ်ခွင့်နဲ့လည်းရှောင်လွှဲနိုင်မှာဖြစ်တယ်လို့နိုင်ငံတာဝန်ရှိသူတွေကပြောပါတယ်နယ်သာလန်နိုင်ငံတဟိမြို့နိုင်ငံတကာတရားရုံး ICJ ကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ကြည့်တဲ့ပြည်သူတွေကြိုဆိုခဲ့ပါတယ်လူမျိုးရုံးတပ်ဖြတ်မှုကာကွယ်တားစီရင်နိုင်ငံတကာဥပဒေချုပ်ဖောက်မှုနဲ့တရားစွဲခံရတဲ့မြန်မာနိုင်ငံကိုစား ICJ တရားရုံးမှာဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့တွေက၃ရက်ကြာခုခံရှောင်လွှဲခဲ့တာပါမြန်မာစစ်တပ်ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ရခိုင်မြောက်ပိုင်းကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခလုံးရတဲ့ဖြစ်ဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံကမြန်မာကို ICJ တရားရုံးမှာဆွဲချက်တင်ထားတာပါ
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့နေ့ကင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်ကျွန်မကစုမမဒီနေ့နေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေကင်းအစီအစဉ်ဒီမှာပဲဆုံးသတ်ပါမယ်ရှင်နောက်နှစ်နာရီကြာ9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.